ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့ချစ်ချင်းဖွဲ့ဘာသာစကားပဲဖြစ်ပါတယ်။လူတွေကချစ်တော့ချစ်ကြတယ်။ဒါပေမဲ့မချစ်တတ်ကြဘူး။အဲ့ဒီတော့ကိုယ့်ရဲ့ပတ်ဝန်းကျင်ကသူတွေနဲ့ဆက်ဆံရေးမှာပြဿနာတွေတက်ကြတော့တာပေါ့။အဲ့ဒီလိုပြဿနာတွေကိုဘယ်လိုဖြေရှင်းရမလဲဆိုတော့တစ်တစ်ချက်ကတော့နှုတ်အားဖြင့်ခွန်အားပေးချီးမွမ်းခြင်းနှုတ်အားဖြင့်ခွန်အားပေးချီးမွမ်းခြင်းပဲဖြစ်ပါတယ်။လူတချို့ဟာသူတို့ကိုခွန်အားပေးချီးမွမ်းတဲ့အခါသူတို့ကိုသူတို့အချစ်ခံရတဲ့သူလို့ထင်မှတ်တတ်ကြတယ်။ဒါကြောင့်ကျမတို့တွေကဒီလိုလူတွေနဲ့ပေါင်းသင်းဆက်ဆံတဲ့အခါခွန်အားပေးခြင်းချီးမွမ်းစကားပြောခြင်းအားဖြင့်သူတို့စီကိုကျမတို့စီကအချစ်တွေစီစဉ်စေတာဖြစ်ပါတယ်။တုတ်တန်ချမ်းခန်းကြီး၁၂အငယ်၂၅မှာဝမ်းနေချင်းကြောင့်ဒီညိုးငယ်စေတတ်ဤကောင်းသောစကားမူကရှင်လန်းစေတတ်ဤလို့ဆိုတဲ့အတိုင်းဒီနေ့ကိုပတ်ဝန်းကျင်မှာရှိတဲ့ကိုမိသားစုဝင်တွေကိုခင်ဗျကိုဇနီးကိုသားသမီးကိုတငယ်ချင်းအပေါင်းအသင်းမိတ်ဆွေတွေကိုနဲ့ဆက်ဆိုင်နေရတဲ့သူတွေလူသားအားလုံးကိုကောင်းသောစကားပြောဆိုခြင်းအဖြစ်ရှင်လန်းစေပြီးသူတို့ကိုချစ်တယ်ဆိုတဲ့အကြောင်းနှုတ်အဖြစ်ဖော်ပြကြရအောင်ဒုတိယတစ်ချက်အနေနဲ့ကတော့အချိန်ပေးခြင်းအချိန်ပေးခြင်းလူတချို့ကတော့သူတို့နဲ့အချိန်ယူပြီးအတူတကွတိုင်ပင်စကားပြောခြင်းကိုပြုတဲ့အခါသူတို့ကိုချစ်တဲ့သူတွေကသာအချိန်ပေးနိုင်တယ်လှုပ်ပေးနိုင်တယ်လို့ယူဆတတ်ကြတယ်။ဟုတ်ပါတယ်အခုခေတ်ကာလကြီးထဲမှာကိုမိသားစုကိုအလုံးနဲ့ကိုကိစ္စနဲ့ကိုရှုပ်နေကြတဲ့အခါတယောက်နဲ့တယောက်အချိန်ယူပြီးတိုင်ပင်တာစကားပြောတာတွေအေးအေးဆေးဆေးအချိန်မပေးနိုင်ကြတော့ဘူးဆိုတာတွေ့နေရပါတယ်။ဒါကြောင့်တစ်ခါတလေမှကိုကိုကိုအထီးကျန်ဆန်လာတယ်လို့ခံစားရပါတယ်။လူတွေကလည်းတစ်ခါတလေတွေ့ရတဲ့အခိုက်မှာအချင်းချင်းစကားမပြောနိုင်လောက်အောင်ဖုန်းတွေကနေရာယူသွားပြန်ပါတယ်။အိမ်တအိမ်ထဲမှာအတူတူရှိနေတာတော့တယောက်နဲ့တယောက်စကားမပြောဖြစ်ပဲဖုန်းတွေနဲ့တာအချိန်ကုန်နေရတာလေမြင်တွေ့နေရပါတယ်ဒီလိုတယောက်နဲ့တယောက်နီးလျက်နဲ့ဝေးဖြစ်နေရတဲ့အတွက်ကို့ဘေးဘက်ဝန်းကျင်ကကို့အနီးနားကလူတွေကိုကိုကချစ်ကြောင်းအချိန်ပေးခြင်းအဖြစ်ပေါ်ပြကြရအောင်တတိယတစ်ချက်ကတော့မေတ္တာကိုဖော်ကျူးတဲ့လက်ဆောင်ရရှိခြင်းပေးခြင်းမေတ္တာကိုဖော်ကျူးတဲ့လက်ဆောင်ရရှိခြင်းပေးခြင်းဖြစ်ပါတယ်တချို့တော့သူတွေကတော့သူတို့ချစ်တဲ့သူစီကမေတ္တာစကားလေးတစ်ခုလက်ဆောင်လှလှလေးတစ်ခုရပြီဆိုရင်အယံကိုပီတိဖြစ်ပြီးကျေနပ်နေတတ်ပြန်ပါတယ်။ဟုတ်ပါတယ်။လက်ဆောင်ဆိုတာဘာသူမဆိုလို့ချင်ကြတာပါပဲ။တန်ဖိုးရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကချစ်ခင်လို့ပေးတဲ့လက်ဆောင်ဆိုရင်အမျက်တနိုးတန်ဖိုးထားတတ်ကြပါလေ။ကိုကိုချစ်လို့ပေးတာဆိုပြီးကျေနပ်နေကြပါတယ်။ခရစ်မတ်ရာသီဆိုရင်လည်းခရစ်မတ်လက်ဆောင်မွေးနေ့ဆိုရင်လည်းမွေးနေ့အမတ်တရားလက်ဆောင် Valentine's Day ဆိုရင်လည်း Valentine's Day လက်ဆောင်စသဖြင့်အမတ်တရားလက်ဆောင်လေးတွေကိုပေါ်ကျူးပေးတဲ့မေတ္တာလက်ဆောင်ပေးခြင်းအဖြစ်ကိုကသူ့အပေါ်ချစ်ကြောင်းပေါ်ပြကြရအောင်နံပါတ်၄တစ်ချက်ကတော့လက်တွေ့လှူဆောင်ခြင်းလက်တွေ့လှူဆောင်ခြင်းဖြစ်ပါတယ်လက်တွေ့လှူဆောင်ပေးခြင်းအဖြစ်လည်းကိုရဲ့ချစ်ခြင်းမေတ္တာကိုပေါ်ပြနိုင်တာဖြစ်ပါတယ်ဟုတ်ပါတယ်ဒီနေ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာအခက်အခဲဖြစ်နေတဲ့သူတွေအကူအညီလိုအပ်နေတဲ့သူတွေအများကြီးရှိပါတယ်ဒီလိုလူတွေအတွက်ကိုကလက်တွေ့လှူဆောင်ပေးခြင်းအဖြစ်ချစ်ကြောင်းတည်တည်ပေါ်ပြကြရအောင်နောက်ဆုံးတစ်ချက်ကတော့ထိတွေ့ခြင်းထိတွေ့ခြင်းပဲဖြစ်ပါတယ်တချို့တော့သူတို့ကဝမ်းနည်းခြင်းအချီးကျန်ခြင်းတွေကြုံလာတဲ့အခါသူတို့ကိုချွေးပွေ့ကျင်လာတဲ့သူတွေကိုဒါသူတို့လိုအပ်ကြပါတယ်လိုချင်ကြပါတယ်ဒါကြောင့်ဒီလိုလူတွေနဲ့တွေ့ပြီးတွေ့ဆုံစကားပြောတဲ့အခါသူတို့ရဲ့နှလုံးသားထဲထိဝင်ပြီးသူတို့ရဲ့ဝမ်းနည်းခြင်းအထီးကျန်ခြင်းတွေကိုသူတို့ကိုပွေဖက်အားပေးရင်သူတို့စီကိုကျမတို့စီကအချစ်တွေစီစဉ်စေဖို့ဖြစ်ပါတယ်ဒီနေ့ကျမပြောပြတဲ့ဒီချစ်ချင်းမေတ္တာတွေကိုပေါ်ပြတဲ့အချက်၅ချက်ကိုလူတွေစီမှာရှာရင်အကုန်လုံးမရနိုင်ပါဘူးအပြည့်ဝမရနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့လူဆိုတာမပြည့်စုံတဲ့သူတွေဖြစ်တဲ့အတွက်တစ်ခုမဟုတ်တစ်ခုတော့အားနည်းနေတဲ့သူတွေဖြစ်ပါတယ် ဒါပေမဲ့ဒီအချက်၅ချက်လုံးကိုပေးနိုင်တဲ့သူတဦးတော့ရှိပါတယ်သူကတော့ချစ်တတ်တဲ့သူတွေထဲမှာလက်တွေ့အားဖြင့်အကောင်းဆုံးမေတ္တာပြနိုင်ခဲ့သူဖြစ်ပြီးကိုယ်အဆွေတို့အဖို့လူကအသက်သွေးသွန်းတော်မူခဲ့တဲ့သခင်ယေရှုပဲဖြစ်ပါတယ်။တပါးသီးသောသားတော်ကိုစွန့်တော်မူတဲ့အထိကျမတို့တွေကိုချစ်တဲ့သူဖြစ်တဲ့ဒါပေမဲ့ကျမတို့လူသားတွေကဘုရားသခင်ကိုလိုအပ်မှသာဘုရားသခင်စီချဉ်းကပ်တတ်ကြတယ်။ကျမတို့ဘုရားအပေါ်ချစ်တဲ့မေတ္တာကတကူကောင်းဆန်တဲ့ချစ်သူတွေဖြစ်နေတတ်ပြီးဘုရားသခင်ကတော့ကျမတို့လူသားတွေကိုတဖက်သက်မေတ္တာနဲ့ချစ်နေတဲ့သူဖြစ်တယ်။ဘုရားသခင်ဟာကျမတို့အနာမှာအစဉ်ရှိနေပြီးကျမတို့အတွက်လိုအပ်တဲ့အခါခါတိုင်းမှာအစဉ်တင်ရှိနေတဲ့သူဖြစ်တယ်။ဒါကြောင့်လူတွေစီမှာရှာလို့မရနိုင်တဲ့ချစ်ချင်းမေတ္တာမျိုးဘုရားသခင်စီမှာရှာဖွေပြီးဘုရားရဲ့ချစ်ချင်းမေတ္တာကိုခံစားရတဲ့သူတွေဖြစ်နိုင်ပါစေလို့ဆုတောင်းရင်းချစ်ခံနေရတဲ့သူတွေချစ်တဲ့သူတွေချစ်မဲ့သူတွေမချစ်တတ်တဲ့သူတွေတိထားတဲ့ချစ်ချင်းမေတ္တာကိုပေါ်ပြနိုင်တဲ့အချက်၅ချက်လေးကိုပေါ်ပြရင်ချစ်တတ်သောသူများဖြစ်နိုင်ကြပါစေလို့ဝေမျှချင်ပါတယ်။ Corinth to Owara စာပထမဆောင်ခန်းကြီး73အငယ်73ယုံကြည်ခြင်းမျှော်လင့်ခြင်းချစ်ခြင်းဤ၃ပါးသည်တည်လျက်ရှိ၏ဤ၃ပါးတွင်ချစ်ချင်းမေတ္တာသည်အမျက်ဆုံးဖြစ်တည်း
နေတဲ့ချင်းဘသူမဆုံးမကင်းလို့နိုင်တဲ့ဖြစ်အမမမမြင်နိုင်တဲ့ချေကနာလူတွေချေကကနာလေးအတွင်းမှာရောင်တွေပြောင်းလဲနိုင်တဲ့ချေပါမပြောင်းနိုင်တော့ချင်းများနေမဆုံးခြင်းသေးလို့ရှာနေလဲဝေးဆုံးချေဘယ်မှာအချေစစ်တွေနိုင်ရရှိလူတွေရလေအကုန်လုံးအတူများပါပဲကွယ်ညောနေစေတို့ဘွားရဲ့ကနာရာတွတ်ဆိုင်လေးဘဝမောပန်းနေကြီးရှိရဲ့ဆုံးတွေ့နိုင်တဲ့မျောလေးနဲ့ချစ်စစ်တွေနဲ့ဖြစ်ခါလူတွေအမုန်းနဲ့ဇက်သိမ်းကြတာအနာမမြင်နေရင်လည်းအခုငါရှာတွေ့တဲ့ချစ်ချင်းပဲယုံကြည်ကိုးစားနေခဲ့နေပြီတကယ်ချစ်ချင်းတွေကတော့ဘယ်ကမှပြောင်းလဲရှာနေလဲဝေးဆုံးချင်းဘယ်မှာအချစ်စစ်တွေနိုင်လဲရရှိမှုကလေးအကုန်လုံးအတူများပါပဲကွယ်ညော်နေစေတို့ဘွားရဲ့ကနာရာတွတ်ဆိုင်လေးဝမောပန်းနဲ့ကြီးရှိတဲ့ဆုံးတွေ့နိုင်တဲ့ညော်လေးနဲ့ချစ်စစ်တွေ့နေI'm not afraid to die.
se dwe ne song dwe nai wen dwe ya ge kin chit dwe be